NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရလက်ထက်မှာဆက်သွယ်ရေးဥပဒေကိုပြင်ဆင်လိုက်ပြီးမယ်အခုအချိန်ထိအဲ့ဒီဥပဒေနဲ့တရားစွဲဆိုခံရတဲ့အရေးအတွက်အဆမတန်များလာနေတာကြောင့်ပုံမှန်66ဂါဂျီကိုလုံးဝဖျက်သိမ်းပေးဖို့လိုအပ်ကြောင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့ကတောင်းဆိုလိုက်ပါတယ်အရင်သမရဦးသိန်းစင်အစိုးရလက်ထက်တုန်းကဆက်သွယ်ရေးဥပဒေနဲ့တရားစွဲခံရသူ70ဦးရှိခဲ့ရာကဥပဒေကိုပြင်ဆင်လိုက်တဲ့2019ခုနှစ်ဩဂုတ်လကစပြီးတော့89မြို့အထိရှိလာနေတာကြောင့်တက်ကြွလှုပ်ရှားသူတွေကအခုလိုတောင်းဆိုရပါအပြည့်အစုံကိုတော့ကုသိုလ်ဝင်လိုင်းကတင်ပြပေးထားပါတယ
်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အတန်အဖွဲ့ကကောက်ယူခဲ့တဲ့စစ်တမ်းတွေကမနေ့ဖေဖော်ဝါရီလ4ရက်နေ့အထိဆက်သွယ်ရေးဥပဒေနဲ့ရုံးတင်တရားစွဲဆိုမှုပေါင်း169မြို့ရှိခဲ့တယ်လို့ဖော်ပြထားပါတယ်ဒီမိုကရေစီအစိုးရလို့ကြေကျော်ထားတဲ့လက်ရှိအမေရိကန်အစိုးရလက်ထက်ဆက်သွယ်ရေးဥပဒေကိုပြင်ဆင်ရေးဆွဲပြီးတဲ့နောက်ပိုင်းမှာတရားစွဲဆိုခံရသူ89ဦးရှိလာတာကြောင့်သူတို့အနေနဲ့ဒီကိစ္စကိုထောက်ပြပြောဆိုနေရခြင်းဖြစ်ကြောင်းအကန့်အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါကပြောပါတယ
်။ဒီစိုးရကဘလောက်တဲ့အမှုနည်းတယ်ဆိုပြီးများတယ်ဆိုပြီးဒီတော့လက်ရှိအစိုးရလက်ထက်မှာဒီမိုကရေစီကိုတွားမယ်လို့ပြောတာဟိုတစ်ခါရင်ဆုံးဖြတ်ချက်ချပြီးသားဆိုရင်ဒီအစိုးရပုံမှာလည်းပြည်ပြည်ဒီနိုင်ငံတော်အကြီးအကဲတွေပဲပြည်ပြည်ဒီလိုပုံမှာဝေဖန်ပြောဆိုမှုတွေကိုဒီလိုဥပဒေကြီးတုံးပြီးတော့တရားစွဲရတယ်လောကမရှိတဲ့တော့ဘူးလို့ကျွန်တော်ယုံကြည်တယ်သူတို့လည်းပဲအဲ့ဒီဟာကိုမထိန်းထားနိုင်မယ့်နဲ့ယနေ့ချိန်ဒီတိုင်းဒီ online ပေါ်ကနေပြီးအစိုးရကိုပြောရတဲ့ဟာတွေကိုဒီလိုဥပဒေနဲ့အရေးကြီးတဲ့အမှုတွေအများကြီးဖြစ်တာကိုသိရတယ်ပေါ့နော
်အဲ့ဒီအစိုးရလက်ထက်မှာဆက်သွယ်ရေးဥပဒေနဲ့ရုံးတင်တရားစွဲဆိုခံရတဲ့အရေးအတွက်များလာတယ်ဆိုပေမဲ့လည်းအရင်သမရဦးသိန်းစင်အစိုးရဟာသူစုရတတန်းကုံဆုံးကနီး2015ခုနှစ်နောက်ပိုင်းမှာမှဒီဆက်သွယ်ရေးဥပဒေကိုစတင်အသုံးပြုခဲ့တာကြောင့်သူစုရလက်ထက်မှာ17ဦးကိုသာတရားစွဲဆိုခဲ့တာဖြစ်နေကြောင်းလဲမောင်ဆောင်ခါကပြောပါတယ်ဥပဒေမတင်ရသေးခင်မှာဒီဥပဒေဟာအရင်အစိုးရကရေးဆွဲခဲ့တာဖြစ်တဲ့အတွက်လို့အကြောင်းပြပြီးလက်ရှိအစိုးရမှာတာဝန်မရှိဘူးလို့ဇောရကတက်လို့ရနိုင်ပေမဲ့ဥပဒေကိုပြင်ဆင်ပြီးသွားတဲ့နောက်ပိုင်းမှာအခုလိုတရားစွဲဆိုတဲ့အရေးအတွက်များလာတာကိုကြည်ချင်းအားဖြင့်ပြင်ဆင်လိုက်တဲ့ဥပဒေဟာထိရောက်မှုရှိမရှိဆိုတာကိုသုံးသပ်လို့ရနိုင်တယ်လို့လည်းမောင်ဆောင်ခါကပြောပါတယ်ဥပဒေကိုပြင်ဆင်ပြီးသည့်တိုင်အစိုးရတာဝန်ရှိသူတွေနဲ့လွတ်တော်မှတ်တွေကကိုယ့်ကိုယ်ကိုကာကွယ်ဖို့အတွက်ဒီဥပဒေကိုအသုံးပြုနေတာတွေ့ရတယ်ဆိုတာကိုလည်းမောင်ဆောင်ခါကထောက်ပြပါတယ
်အထူးသဖြင့်တော့အဲ့ဒီ89မြို့မှာမှဒီဒီဘောင်24မြို့ဟာစစ်တော်ကိုယ်စားလှယ်နဲ့အစိုးရဝန်ထမ်းတွေကဆွဲတယ်ဆိုတာကိုလည်းကျွန်တော်ရှာဖွေတွေ့ရှိရပါတော့အဲ့တော့ဟိုပြောချင်တာကဒီ89မြို့ကတာမန်မှုမဟုတ်ဘူးနိုင်ငံရေးနဲ့ဆက်နွယ်ရေးဒီဒီဟိတော့ပုဇလေရေဒီအစိုးရဝန်ထမ်းတွေရဲ့ဒီအဲဒီဟိုလုံကြီးတိုင်ကြီးအမှားတို့ဒီအကျင့်ပြထားသားမှုတို့ဟိုအစတခင်ဒီနောက်ကဘက်လိုက်တာဒါဒီပေါ်မှာအာမူတည်ပြီးတော့ဝေဖန်ပြောဆိုရတဲ့ဟာဒီပေါ်မှာအာဒီဟိတော့ပုဇလေဒီနေအစိုးရဝန်ထမ်းတွေဆွဲထားတာကိုကျွန်တော်တို့အများဆုံးသိရှိရတယ်ပေါ့အဲ့တော့ဒီအမှုဟာဒီနေ့ချိန်ကြည့်တိုင်းပြင်ပြီးခဲ့တော့လဲပဲဒီအစိုးရနဲ့လွတ်တော်ပုဇလေတွေရဲ့ဒီဒီလိုကိုဝေဖန်လာတဲ့ဒီနိုင်ငံရေးဝေဖန်မှုတွေကိုဟိုပြန်ပြီးတော့ကာဗာလုပ်ချင်လို့အဲ့ဒီဝေဖန်တဲ့သူတွေကိုဖိနှိပ်ဖို့အတွက်ဆက်လက်အသုံးပြုနေတာကိုတွေ့ရတယ်လို့ပြောလို့ရတယ်ခင
်ဗျ။လက်ရှိအစိုးရကပြင်လိုက်တဲ့ဥပဒေဟာအခုချိန်ထိထိရောက်မှုမရှိဘူးဆိုတာကိုပြသနေတာကြောင့်ဒီကိစ္စကိုအသေးချာပြန်လည်သုံးသပ်ပြီးဒီဆက်တွေ့ဥပဒေကိုလုံးဝဖျက်သိမ်းဖို့သူတို့အနေနဲ့တောင်းဆိုကြောင်းမောင်ဆောင်ခါကပြောပါတယ်။
ဒီလက်ရှိနောက်ပိုင်းပြင်ဆင်ပြီးနောက်ပိုင်းအမှုတွေတိုးတက်လာတဲ့အပေါ်မှာဝကြည့်ပြီးတော့ဒီဥပဒေကိုအမြဲဆုံးပြန်လည်သုံးသပ်ပြီးတော့ထပ်မံပြင်ဆင်ဖို့ကျွန်တော်တို့တောင်းဆိုချင်တယ်ဆိုတော့ပြင်ဆင်တဲ့နေရာမှာလည်းအထူးသဖြင့်ဒီအတိအကျမှုလိုကိစ္စမျိုးဟာဒီရာသီကြီးမှာပုံမှန် 900 ပါရှိပြီးသားဖြစ်တဲ့အတွက်တက်တက်ဒီကအွန်လိုင်းတက်ဒီကဆဲဆိုရတဲ့ဟာမျိုးမလုပ်တော့ဘဲနဲ့ဒီအတိအကျမှုဆိုရင်အွန်လိုင်းမှာပဲဖြစ်ဖြစ်ဒီအပြင်နေပြင် offline မှာပဲဖြစ်ဖြစ်ဒီ900နဲ့ဆဲဆိုလို့ရတာဖြစ်တဲ့အတွက်ဒီဆက်တွေဥပဒေမှာပါတယ်ပုံမှန်66ကကြီးအပြီးတိုင်းပြည့်ဖြတ်သေးလို့ကျွန်တော်တောင်းဆိုချင်တာဖြစ်ပါတယ်ခင်ဗျာ
အနေနဲ့အစိုးရက2019ခုနှစ်ဩဂုတ်လမှာဒီဆက်သွယ်ရေးဥပဒေကိုပြင်ဆင်ရေးဆွဲလိုက်ခြင်းကဒီပုံမှန်နဲ့တရားစွဲဆိုခံရသူတွေကိုအာမခံပေးတဲ့အခွင့်အရေးပါထည့်သွင်းဖော်ပြထားတာရှိပါတယ်။အခုချိန်ထိတရားစွဲဆိုခံထားသူတွေထဲမှာသတင်းမီဒီယာလောကက9ဦးသာပါဝင်ပြီးကျန်တဲ့သူတွေအားလုံးကတော့တက်ကြွလှုပ်ရှားသူတွေနဲ့တာမန်အယတ္တတီသူတွေဖြစ်တယ်လို့အတန်အဖွဲ့ကကြောက်ယူခဲ့တဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းဒီမိုကရေစီလွတ်လပ်ခွင့်တွေဆက်လက်ကြာဆင်းနေတဲ့ဖြစ်ကြောင်းဝါရှင်တန်အခြေစိုက် Freedom House အဖွဲ့ရဲ့အစီရင်ခံစာအသစ်မှာဖော်ပြထားပါတယ်။နိုင်ငံပေါင်း195နိုင်ငံကအခြေအနေတွေကိုစမ်းစစ်လေ့လာထားတဲ့အစီရင်ခံစာမှာဒီစိတ်တပိုင်းလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်သတ်မှတ်ထားတဲ့မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်က31မှတ်ရထားရာကဒီနှစ်မှာတက်မှတ်လျှော့ပြီးအမှတ်30ရရှိခဲ့ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံမှာ Writer တင်းနောက်နှစ်ဦးကိုဖမ်းဆီးပြီးထောင်ဒဏ်အပြစ်ပေးခဲ့တာအပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်နဲ့အပေါ်ဖိနှိပ်မှုတွေကြေကြေပြန့်ပြန့်ရှိနေတဲ့ဖြစ်ကြောင်းအစီအစဉ်ကလာမှာဖော်ပြထားပါတယ်ခင်ဗျာ